တရုတ်မှာတော့ပြင်းထန်တဲ့ငလျင်ကြောင့်လူ100ကျော်သေဆုံးခဲ့ရပါတယ်။တရုတ်နိုင်ငံနောက်မြောက်ပိုင်းတောင်တန်းဒေသတွေမှာတင်းလာနေညကလှုပ်ခတ်ခဲ့တဲ့မြေငလျင်ကြောင့်လူအနည်းဆုံး129ဦးသေဆုံးခဲ့တယ်လို့တရုတ်ဆွေရပိုင်းသတင်းဌာနတွေကထုတ်လွှင့်ခဲ့တာပါ။နောက်မြောက်ပိုင်းကန်ဆူးပြည်နယ်နဲ့ကဲ့ရက်ပြည်နယ်ဖြစ်တဲ့ရှန်ဟိုင်းပြည်နယ်ထဲမှာမြေငလျင်ကြောင့်ထိခိုက်ပျက်စီးမှုတွေကြားကယ်ဆယ်ရေးနဲ့ရှာဖွေလုပ်ငန်းတွေလုပ်ကိုင်နေဆဲဖြစ်ပါတယ်။မြေငလျင်ကြောင့်လူပေါင်း900လောက်လည်းထိခိုက်ထင်ရှားရခဲ့ပြီးအိမ်ပေါင်းတသိန်း6000နီးပါးနဲ့လမ်းတွေပြတ်စည်းသွားတယ်လို့လျှက်စစ်လိုင်းတွေနဲ့ဆက်သွယ်လိုင်းတွေလည်းပြတ်တောက်ခဲ့တယ်လို့သတင်းတွေမှာဖော်ပြခဲ့ပါတယ်။တင်းလာနေညသကောင်မတိုင်ကလေးမှာပဲကန်ဆူးနဲ့ချန်ဟိုင်းပြည်နယ်အဆက်အောက်ဘက်10km လောက်မှာအင်အား6.2 magnitude ရှိတဲ့မြေကလေးလှုပ်ခတ်ခဲ့တာလို့တရုတ်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျ။